Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2016ခုနှစ်စက်တင်ဘာလ26ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ကျမစုမမရှင
်မင်္ဂလာပါရှင်ကျမခင်မြူထွေးပါကိုလံဘီယာဆိုးရနဲ့ဒီလက်နက်ကင်ဒီတော်လိုင်းရဲ့တပ်ဖွဲ့ FARC တို့အကြားနောက်ဆုံးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရထူမှာဖြစ်ပါတယ်။တခါဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်တွေကအငင်းပွားနေပြီအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့တော့ဂျပန်အစိုးရကဒီကနေ့ပဲတရုတ်ကိုသတိပေးလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဇီကာရောဂါပိုးနောက်ထပ်ကူးစက်မှုပေါင်း၃ခုထပ်မံတွေ့ရှိထားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကာသတင်းတွေကိုဦးဝင်းမင်းနဲ့အတူပြပြပေးတော့ပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမကတော့မြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ကအဖွဲ့ဝင်တချို့အရေးယူဖို့အရေးကြီးဆိုဒီကနေ့လွှတ်တော်မှာအတည်ပြုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကြမ်းမာရေးမကောင်ဖြစ်ရတာကဘာကြောင့်ပါလဲ။
ခရီးသွားတဲ့အချိန်ကြီးကအရန်ချက်တယ်အပေါ်မှာပြန်မှန်းသွားတယ်နံပါတ်နှစ်ချက်ကအဲစားတော့မှန်တော့အစာရင်ရောင်းတယ်ပေါ့နံပါတ်သုံးချက်ကတော့အဲကွန်ပျူတာ
ရန်ကုန်ကသူမရဲ့နေအိမ်မှာအနားယူနေတဲ့သတင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ရှင်နောက်ငင်းငယ်ရေးဖော်ဆောင်နေမှုမှာအပြည့်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေပါဝင်နိုင်ရေးနောက်ဆုံးအခြေအနေရှမ်းလူမှုအဖွဲ့အစည်းကဒီတန်ရင်းရေပေါ်ရေကာတာစီမံကိန်းကိုကန့်ကွက်လိုက်တဲ့သတင်းစတဲ့နောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းမှာတော့အပတ်စဉ်တင်ဆက်ပေးနေကြကဏ္ဍတွေကိုနားဆင်ရမှာပါအခုအရင်ဦးဆုံးကတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ကိုလံဘီယာဆိုးရနဲ့ကိုလံဘီယာလက်နက်ကင်ဒေါ်လာရေးတပ်ဖွဲ့ FARC တို့အကြားနောက်ဆုံးအဆင့်ငြိမ်းချမ်းရေးသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးတော့မှာဖြစ်လို့ကမ္ဘာနောက်ချမ်းမှာနှစ်အရှိကြာဆုံးဖြစ်နေတဲ့ဒေါ်လာပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးတန်နိုင်တော့မှာဖြစ်ပါတယ်အမေရိကန်အကြီးအကဲဆိုရအရာရှိတူကတော့အခုချုပ်ဆိုမဲ့သဘောတူညီချက်ဟာကျူးဘားနဲ့ဆိုဗီယက်အထွေးခေါ်တွေကိုအားကျပြီးကမ္ဘာနောက်ချမ်းဒေသမှာဒီမိုကရက်တစ်အဖွဲ့အစည်းတွေကိုဆန့်ကျင်လာခဲ့တဲ့ဒေါ်လာပုံကံမှုတွေအဆုံးသတ်နိုင်မှာဖြစ်တယ်လို့ပြောပါရယ်။တရားမဝင်ကိုကိန်းထုတ်လုပ်မှုတွေကနေရလာတဲ့ငွေတွေနဲ့လဲပတ်နေတဲ့ FARC သဘုံအဖွဲ့နဲ့ကိုလံဘီယာအစိုးရအကြားလက်နက်ကိုင်ပြပခါတွေကြောင့်ကိုလံဘီယာနိုင်ငံမှာလူပေါင်း2,000ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့ငါးသန်းထက်မနည်းလဲအိုးအိမ်မဲခဲ့ရတာပါ။ဒီနေ့ငင်းငယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးမဲ့အခမ်းအနားကိုတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအပါအဝင်အစိုးရအကြီးအကဲ16ဦးနဲ့နိုင်ငံခြားရေးဝန်ကြီးနှစ်တာစင်တက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။အခမ်းအနားကိုတော့ဒီ16ရာစုနှစ်ကစတင်တည်ထောင်ခဲ့တဲ့ Caribbean စစ်ကမ်းမြို့ Karate Tahena မှာရှိတဲ့ Convention Center မှာကျင်းပမှာပါ။အခုသဘောတူညီချက်ကိုတော့အောက်တိုဘာလ2ရက်နေ့ကျင်းပမယ်နိုင်ငံလုံးဆိုင်ရာလူမှုဆန္ဒခရီးဝဲကနေအတည်ပြုပေးရအောင်ပါရှင်
။ American သမ္မတလောင်းနေဖြစ်ကြတဲ့ Hillary Clinton နဲ့Donald Trump တို့ဟာသူတို့ရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲမတိုင်ခင်တရက်လိုမနေ့တနင်္ဂနွေနေ့ကပဲ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တီးခြားစီတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုတွေဟာတီးတန့်တွေ့ဆုံမှုတွေဖြစ်ပေမဲ့လည်းဒီဆွေးနွေးမှုတွေအကြောင်းကိုတော့ Democrat နဲ့ Republican သမ္မတလောက်နှစ်ဦးစလုံးရဲ့မဲဆွယ်စည်းရုံးအဖွဲ့တွေကကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။ခိုင်မာအားကောင်းပြီးလုံခြုံမှုရှိတဲ့ Israel နိုင်ငံဖြစ်ဖို့အရေးကြီးတဲ့အကြောင်း Mrs. Clinton ကအလေးပေးပြောထားပြီးကုလသမဂ္ဂဒါမှမဟုတ်တခြားအပြင်လူတွေကလှုပ်ဆောင်တာမဟုတ်ပဲအစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်ဓာတ်ရိုက်ညှိနှိုင်းဆွေးနွေးမှုကနေဓာတ်ရိုက်ထွက်ပေါ်လာမဲ့နှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးအဖြေကိုဆက်ပြီးအခိုင်အမာထောက်ခံသွားမယ်လို့ဆိုပါတယ်မစ္စတာနာတန်ယာဟုအပြင်းထန်ကန့်ကွက်ထားတဲ့အီရန်ဆိုရနဲ့နိုင်ငံတကာနျူကလ িয়ার သဘောတူညီချက်ကိုဆက်ပြီးတွန်းအားပေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဟောက်ကလင်တန်ကဆိုပါတယ်မစ္စတာထရမ့်အနေနဲ့မစ္စတာနာတန်ယာဟုနဲ့တွေ့ဆုံမှုအတွင်မှာတော့ဣသရေလနိုင်ငံရဲ့နေဆက်လုံခြုံရေးအတွက်အကာအရန်ခြံစည်းရိုးတွေအကြောင်းချိန်ပေးပြီးအကြာကြီးပြောခဲ့တယ်လို့ထရမ့်ရဲ့မဲဆွယ်စည်းရုံးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီနေဆက်ခြံစည်းရိုးတွေဟာမစ္စတာထရမ့်မကြာခဏပြောလို့ရှိတဲ့အမေရိကန်နဲ့မက္ကဆီကိုနေဆက်မှာတိုင်းကြီးတိဆောက်သွားဖို့ပြောတဲ့အခါသုံးတဲ့ဥပမာတစ်ခုဖြစ်ပါတယ်ခင်ဗျာ။
စီးရီးယားပြည်ပခန့်နဲ့ပတ်သက်လို့နိုင်ငံရေးအရာအဖြေရှာဖို့မျှော်လင့်ချက်ဆက်ရှိနေဆဲဖြစ်ပေမဲ့ကုလသမဂ္ဂမှာအမေရိကန်နဲ့ဗြိတိန်အထူးကိုယ်စားလှယ်တွေရဲ့ထုတ်ပြန်ချက်တွေဟာဒီလုပ်ငန်းစဉ်ကိုထိခိုက်စေတယ်လို့ရုရှားဆိုရကပြောဆိုလိုက်ပါတယ်။အကြံဖက်သမားတွေဟာအပြစ်ခံရစရေးကိုအတုံးချပြီးအင်အားပြန်လဲစုစည်းတာတိစောက်တာတွေလုပ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒီကနေ့ပြောပါတယ်။မစ္စတာပူတင်ရဲ့မဟာမိတ်စီးရီးယားဆိုရဟာတပုံဖွဲ့တွေကိုအကြံဖက်သမားတွေအဖြစ်နဲ့ရင်းညွှန်းလေးရှိပါတယ်။တပုံဖွဲ့ထိန်းချုပ်ထားတဲ့အလက်ပုံမျိုးအရှိပိုင်းကိုစီးရီးယားဆိုရနဲ့ရုရှားစစ်နေရင်တွေကပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်လူတွေသေဆုံးခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့ပြီးတဲ့နောက်ရုရှားဘက်ကအခုလိုမှတ်ချက်ပေးပြောဆိုခဲ့တာပါ သမရအဆက်အစိုးရဟာစီးရီးတစ်ခုတည်းနဲ့ဖြည့်ရှင်းခြင်းနဲ့ဆိုတာထင်ရှားတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆမန်သာပါဝါကလွန်ကျွန်းရေးကောင်စီမှာပြောသွားပါတယ်။စီးရီးယားနိုင်ငံအနှက်တလက်မမကြံသိမ်းယူသွားမယ်လို့ဆိုရကပြောထားတယ်လို့ဒီလိုစီးရီးလုံဆောင်ချက်တွေကြောင့်စီးရီးယားမှာဘလို့အခြေအနေတွေဖြစ်လာနိုင်တယ်ဆိုတာကိုဆိုရကစိတ်မဝင်စားဘူးလို့သံအမတ်ကြီးပါဝါကဝေဖန်ပြောဆိုပါတယ်မျိုးရဲမှာပိတ်မိနေတဲ့အရက်သား2,500ပေါ်တိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်မဟာမိတ်ရုရှားကစီးရီးယားဆွေရကိုထိမ်းဖို့ဖိအားပေးတဲ့အနေနဲ့အမေရိကန်ပြည်ထောင်နဲ့ဗြိတိန်နိုင်ငံတွေကအရေးပေါ်အစီအွေခေါ်ယူခဲ့ကြတာပါရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတော့ IS စစ်သည်ကြအဖွဲ့တွေအရင်ကခြေကုပ်ယူခဲ့တဲ့နေရာတွေအများစုကို IS အဖွဲ့နဲ့ဆက်ဆက်နေတဲ့လက်နက်ကိုင်တွေကပြန်လည်သိမ်းပိုက်လိုက်တယ်လို့အာဖဂန်ဆွေရအရာရှိတွေနဲ့မျက်မြင်သက်သေတွေကဆိုပါတယ်။ဒီလက်နက်ကိုင်တပ်တွေဟာအာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုတွေကြောင့်တောတောင်တွေကိုသတင်းပတ်တွေနဲ့ချီပုန်းရှောင်ထွက်ပြေးခဲ့ပြီးတဲ့နောက်မှာအခုလိုပြန်လည်သိမ်းယူခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံနဲ့နေဆက်နိုင်ငံရှေ့ပိုင်းနန်ဂရဟာပြည်နယ်ကအရှင်နာစီယန်ကော့တ်နဲ့ဟတ်စကာမီနာခရိုင်တွေမှာအခုလိုပြန်လည်သိမ်းယူတဲ့အခြေအနေတွေဖြစ်နေတာပါ။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေဟာပြီးခဲ့တဲ့ဇွန်လက IS ချိန်ပုံရေးထိုးစစ်ဆင်မှုတွေစတင်ခဲ့တဲ့အချိန်မတိုင်ခင်တုန်းကရှိတဲ့အနေအထားကိုပြန်ရောက်သွားတယ်လို့အာဖဂန်နိုင်ငံအတွင်း IS အဖွဲ့အထူးအခြေစိုက်ရာအရှင်ခိုင်ကိုဒီသတင်းတစ်ပတ်ထဲရောက်သွားခဲ့တဲ့အာဖဂန်အခြေစိုက် VOA သတင်းတောက်ကဆိုပါတယ်မတိမငြိမ်ဖြစ်နေတဲ့ဒေသတွေကတချို့မှာ IS စစ်သွေးကြွတွေပြန်ပြီးနေရာယူလာခဲ့ပေမဲ့ဒီနေရာတွေကိုပြန်လည်သိမ်းယူဖို့အာဖဂန်ဆွေရတပ်ဖွဲ့တွေကပြင်ဆင်နေတဲ့အကြောင်းအာဖဂန်စစ်ဘက်ပြောခွင့်ရရှရင်းအကာက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်ခင်ဗျာ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့ line to meter 24 kHz 12395 line to meter 25 kHz 11965 line to meter 32 kHz 93239 line to meter 51 kHz 5885စနီတန်နူးနေမှာ line line meter 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့တင်းလာနေညဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ထဲကအငင်းပွားနေပြီးအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့ဂျပန်ဆိုရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်။တရုတ်နိုင်ငံကဒိုင်အိုယူလို့ခေါ်ပြီးသတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဂျပန်ဆိုရထိန်းချုပ်ရာဆန်ကာကူကျွန်းစုတွေရဲ့အရှေ့ဘက်မီယာကိုရေလက်ကြားမှာတရုတ်စစ်လေယာဉ်တွေမနေ့ကတင်းငွေနေမှာပြန်တန်းခဲ့တာပါ။တဟာလင်းရင်အစင်း40လောက်ပါဝင်တဲ့တရုတ်ရဲ့ပုံမှန်စီးရေးလေ့ကျင့်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တရုတ်ဆိုရအရာရှိတွေကပြောပါရယ်။မီယာကွန်ရေလက်ကြားမှာတရုတ်လေယာဉ်တွေပြန်တန်းခဲ့ပြီးတဲ့နောက်ဂျပန်ဘက်ကလည်းလေယာဉ်တစ်စင်းထက်မနည်းချက်ချင်းပြန်တန်းပြီးတော့တုံ့ပြန်စောင့်ကြည့်ခဲ့တဲ့အကြောင်းဂျပန်ဆိုရအတွင်းဝန်ချုပ်ယိုရီရှိဒါဆူဂါကပြောပါရယ်။မီယာကွန်ရေလက်ကြားမှာပြန်တန်းခဲ့တဲ့တရုတ်လေယာဉ်တွေဟာဂျပန်လေပိုင်နက်ကိုချိုးဖောက်ခဲ့ခြင်းမရှိပေမဲ့ဒါဟာအဲ့ဒီဒေသမှာတရုတ်စစ်လေယာဉ်တွေပထမဆုံးအကြိမ်ပြန်တန်းတာဖြစ်တယ်လို့မစ္စတာဆူဂါကပြောပါရယ်။ဂျပန်ဆိုရအနေနဲ့အငင်းပွားနေတဲ့ရေပိုင်းနဲ့ထင်မှာပဲဖြစ်ဖြစ်တခြားကမ္ဘာပဲနေရာမှာပဲဖြစ်ဖြစ်နိုင်ငံတစ်ခုတည်းကလက်ရှိအနေအထားကိုပြောင်းလဲပြဖို့ကြိုးစားတယ်ဘလို့လို့ရမျိုးကမှတိခံမှာမဟုတ်ဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးကလည်းဒီကနေ့လွှတ်တော်မှာပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားဆိုရကနျူကလ িয়ার ဆန္ဒမှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အချိန်ဒေတာရင်းပဋိပက္ခပုံမှုကြီးထွားလာနိုင်တဲ့နဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေချောင်းဆိုင်ရာစီးရီးလက်ချက်မှုတွေကိုဒီနေ့လှုပ်ဆောင်ခဲ့ကြပါတယ်။လေယာဉ်တွေနဲ့ရင်ငုတ်သမော့တွေကိုတိုက်ခိုက်နိုင်တဲ့American ဖြတ်သင်္ဘော USS Spirancer တောင်ကိုရီးယားဖြတ်သင်္ဘောတွေရင်ငုတ်သင်္ဘောတွေရင်ငုတ်သင်္ဘောတွေကိုတိုက်ဖြတ်နိုင်တဲ့ရဟတ်ယာဉ်တွေနဲ့လေယာဉ်တွေနဲ့အတူပေါင်းပြီးဂျပန်ပင်လယ်လို့လည်းခေါ်တဲ့အရှိပင်လယ်ထဲမှာပူးပေါင်းဆက်ဆင်ရေးလေ့ကျင့်ခဲ့ကြရတာပါဒီအကြောင်းပူးတဲ့စီးရေးလေ့ကျင့်မှုဟာမြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရက်တွေကိုကာကွယ်ဖို့ American မှာမိတ်တပ်တွေရဲ့အင်အားခိုင်မာမှုနဲ့ပြတ်သားမှုတွေကိုပြတ်တာဖြစ်တယ်လို့ကိုရီးယားဆိုင်ရာ American ရေချောင်းတပ်ဖွဲ့တွေရဲ့တပ်မှုရေတပ်ဗိုလ်ချုပ်ကြီး Brad Cooper ကပြောပါတယ်မြောက်ကိုရီးယားကနျူကလ িয়ার နဲ့ပယ်ထိန်တက်ဒုံးကျည်ဆက်ဆံမှုတွေကိုအရှိန်မြင့်တိုးမြင့်လှုပ်ဆောင်နေတဲ့ပုံမှာအမေရိကန်နဲ့တောင်ကိုရီးယားဆွေးရတွေအနေနဲ့မြောက်ကိုရီးယားဘက်ကတက်ခိုက်လာနိုင်ခြေရှိတဲ့အခြေအနေတွေကိုဟန်တားဖို့စီးရီးယားအသင့်အနေထားရှိရေးလေးပေးလှုပ်ဆောင်နေကြတာပါပြီးခဲ့တဲ့သတင်းတစ်ပတ်ကပဲအမေရိကန်ကွမ်ကျွန်းကနေ B1B ဘုံးကျက်လေးနှစ်စီးကိုယာယီဆေးလွတ်ခဲ့ပြီးကိုရီးယားနယ်စပ်နီမှာပြန်တန်းခဲ့ပါသေးတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာဇီကာရောဂါပိုးနောက်ထပ်ကူးစက်ပြန့်ပွားမှု၃ခုထပ်မံတွေ့ထားတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။အခုဆိုရင်ဖိလစ်ပိုင်နိုင်ငံမှာဇီကာရောဂါပိုးကူးစက်ဖြစ်ပွားမှုပေါင်း၁၂ခုရှိပြီးတော့ဒီထဲမှာစီဘူးမျိုးကအသက်၂၂နှစ်အရွယ်သတင်း၁၉ဘက်ကိုဝင်ဆောင်ထားတဲ့အမျိုးသမီးတဦးလည်းပါပါတယ်။ဒါပေမဲ့ဒီ ultrasound ဆေးချက်အရာကတော့ဒီသတိသားမှာပုံမှန်မဟုတ်တဲ့လက္ခဏာဘာမှမတွေ့ရဘူးလို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီး Pauline Jean Rose ဦးပြီး UBR ကပြောပါတယ်ဒါပေမဲ့လည်းသူကိုဝင်ဆောင်တဲ့ကာလတစ်လျှောက်လုံးစောင့်ကြည့်သွားမယ်အကြောင်းနဲ့နောက်ထပ်ရောဂါကူးစက်ပြန့်ပွားမှုဖြစ်အောင်ကာကွယ်ဖို့အတွက်စစ်ဆေးမှုတွေလုပ်သွားမယ်လို့ကျန်းမာရေးဝန်ကြီးကပြောပါတယ်ရှင
်ပြည်သူ့သမ္မတဖရန်ဆွာဟိုလွန်ကပြင်သစ်နိုင်ငံမြောက်ပိုင်းကာလီယက်မြို့ကရွှေပြောင်းခြေချသူတွေစခန်းကိုဒီနေ့ကမှပိတ်ပစ်လိုက်မယ်လို့ကြေညာပြလိုက်ပါတယ်ဒီနေ့ကာလီယက်စခန်းမြို့ကိုသွားကြည့်ရမှာသမ္မတအိုလွန်ကဒီရွှေပြောင်းခြေချသူတွေစခန်းကိုလုံးဝဖျက်သိမ်းပြစ်ရမယ်လို့ထုတ်ပြောလိုက်ပါတယ်သမ္မတအိုလွန်ကဆက်ပြီးဒီရွှေပြောင်းဒုက္ခသည်တွေကိုနိုင်ငံရေးခွလုံခွင့်ဆက်လျှောက်နိုင်တဲ့နေရာတွေကအခြားစခန်းတွေကိုရှေ့ပေးအစီအစဉ်ကိုသူထောက်ခံတယ်လို့ဆိုပါတယ်ပြင်သစ်သမ္မတကပဲထပ်မံရွှေပြောင်းလာသူတွေကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးဗြိတိရှားအစိုးရတာဝန်ရှိသူတွေဘက်ကလည်းဝိုင်းလုံပေးဖို့တောင်းဆိုလိုက်ပါတယ်တကယ်တော့သမ္မတအိုလန်အနေနဲ့ဒီကာလီယက်စ်မြို့ကိုပထမဆုံးသွားကြည့်ခဲ့တာဖြစ်ပေမဲ့ဆူဒန်နဲ့အာဖဂန်နစ္စတန်ကလာတဲ့ရွှေပြောင်းဒုက္ခသည်ပေါင်း 9,000 ကနေ 10,000 ထိရှိတဲ့ဒီစခန်းကိုတော့သွားလည်ခဲ့တာမရှိပါဘူးတကယ်တော့ဒီဒုက္ခသည်တွေကိုဆောင်းတွင်းမတိုင်ခင်မှာအခြားစခန်းပေါင်း 146 ခုကိုရွှေပြောင်းပေးဖို့ပြင်သစ်အစိုးရတွေကစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ
အီတလီနိုင်ငံမှာအပျော်စီးဆိုင်ငံသင်္ဘောကြီးတွေကြောင့်ဒေသတွင်းရှေ့လျှောက်အမြဲကြုံတွေ့ရနိုင်တဲ့ထိခိုက်မှုဘေးအန္တရာယ်တွေကိုကန့်ကွက်တဲ့အနေနဲ့ဗင်းနစ်မြို့မှာဆနပြသူတွေမနေ့ကစုဝေးခဲ့ကြပါတယ်ဆနပြသူတွေဟာအီတလီရိုးရာလှေတွေအပါအဝင်လှေငယ်တွေကိုစီးပြီးတော့ဒေသတွင်းအပျော်စီးဆိုင်ငံသင်္ဘောကြီးတချို့အဝင်ထွက်လုပ်နေတာကိုဟန့်တားဖို့ကြိုးစားခဲ့ကြတာပါရှင
်နောက်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းလာတွေကိုတင်ပြပေးကြပါတယ်ရန်ကုန်မြို့ကအချုပ်ဆိုင်တစ်ခုမှာအလုအလုံနေတဲ့အိမ်အကူမိန်းကလေးငယ်နှစ်ဦးနှိမ့်မနှိမ့်ဆက်ခံရမှုအတွက်လိုက်ပါဆောင်ရွက်တဲ့နေရာမှာပြက်ကွက်မှုတွေရှိခဲ့တယ်ဆိုပြီးမြန်မာနိုင်ငံမျိုးသားလူခွေကော်မရှင်တာဝန်ရှိသူတချို့ကိုအစိုးရကနေအရေးယူပေးဖို့ပြည်သူ့လွတ်တော်မှာအရေးတကြီးအဆိုတင်သွင်းခဲ့တာဒီကနေ့မှာပဲတခဲနဲ့အတီးပြုတ်လိုက်ပါတယ်လူခွေကော်မရှင်တာဝန်ရှိသူတွေကိုယ်တိုင်လာရောက်ဖြေရှင်းခဲ့တဲ့ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်ပြီးတော့ဒီအရေးကြီးအဆိုကိုအတည်ပြုလိုက်တာဖြစ်ပါတယ်အကြောင်းဆောင်ကိုတော့မမင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင
်ရန်ကုန်တိုင်းကြောက်သရာမြို့နယ်ကအင်းဝအချုပ်ဆိုင်မှာညှင်းပန်းနှိမ့်ဆက်ခံရတဲ့မိန်းကလေးငယ်နှစ်ယောက်ရဲ့အခွင့်အရေးကိုအကာအကွယ်မပေးဘဲမျက်နှာကြည့်ပြီးကြည်အေးဖို့ဂျောင်းဝင်ဆိတ်ဆက်ပေးခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်တာဝန်ရှိသူတချို့ကိုပြည်ထောင်စုအစိုးရကအရေးယူပေးဖို့တိုက်တွန်းတဲ့အရေးကြီးဆိုတဲ့အကိုမဲခွဲဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲတင်သွင်းထားတဲ့အရေးကြီးအဆိုကိုတော့ပြည်သူ့လွတ်တော်တက်ရောက်လာသူအများစုကထောက်ခံခဲ့တဲ့အတွက်အတီးပြူချောင်းလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကကြေညာခဲ့တာပါ
ရရှိတဲ့ဆန္ဒမဲဆင်းကိုကြေညာပါမယ်ထောက်ခံဆန္ဒမဲပေါင်း384မဲကံကွယ်ဆန္ဒမဲ3မဲဂျာမနီဆန္ဒမဲပေါင်း10မဲဖြစ်ပါတယ်လွတ်တော်ကိုယ်စားများခင်ဗျာထောက်ခံတဲ့ကိုယ်စားလှယ်ဥယေကများတဲ့အတွက်ဦးထေဝင်းအောင်တင်သွင်းတဲ့အရေးကြီးအဆိုကိုလွတ်တော်ကအတီးပြူကြောင်းကြေညာပါတယ
်ပြည်သူ့လွတ်တော်မှာမဲခွဲဆုံးဖြတ်အတီးပြူတာတွေမလုပ်ခင်မှာပဲအရေးကြီးဆိုနေပတ်သက်လို့လူခွင့်ရေးကော်မရှင်တာဝန်ရှိသူတွေကိုလည်းဖြည့်ရှင်းခွင့်ပေးခဲ့တာပါအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးစောဝင်းကတော့အစောပိုင်းမှာဖြည့်ရှင်းခဲ့တယ်လို့ပဲအမှုကိုကင်တွယ်ဖြည့်ရှင်းရမှာကော်မရှင်ရဲ့လှုပ်ထုံးလုပ်နည်းတွေအတိုင်းဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းလွတ်တော်မှာထပ်မံကောက်ကွယ်ပြောဆိုသွားပါတယ
်ဒီကိစ္စနဲ့ပတ်သက်လို့ပထမဦးစွာဆောင်ရွက်ချက်မှာသက်ဆိုင်ရာဌာနကလိုအပ်သလိုဆောင်ရွက်နိုင်ရေးအတွက်အကြောင်းကြားခဲ့ခြင်းဖြစ်ပါတယ်ဒုတိယအနေဖြင့်ဆောင်ရွက်သည့်အချက်မှာနစ်နာမှုများအားကုစားပေးနိုင်ရေးအတွက်သဘောရိုးဖြင့်ဆောင်ရွက်ခဲ့ခြင်းသာဖြစ်ပါကြောင်းလေးစားစွာတင်ပြပါရစေခင်ဗျာ
အိမ်အကူမိန်းကလေးငယ်နှစ်ယောက်ကိုကိုလက်အင်ကာချုပ်ယွင်းတဲ့အထိညှဉ်းပန်းနှိပ်စက်ခဲ့တာလောက်ခလာစာမပေးဘဲခိုင်းစေတာမတရားချုပ်နှောင်ထိမ့်သိမ်းတာတွေလိုလောက်ရက်မျိုးတွေရှိခဲ့ပေမဲ့လူခွင့်ရေးကော်မရှင်ကကျူးလွန်သူတွေကိုအရေးယူနိုင်ဖို့မကြိုးပမ်းခဲ့ဘူးဆိုပြီးတော့လဲလွတ်တော်မှာမဲခွဲဆုံးဖြတ်တာတွေမလုပ်ခင်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြတာပါတမတော်သားကိုယ်စားလှယ်တူဖြစ်တဲ့ဗိုလ်မှူးအောင်စင်မင်းကလည်းကော်မရှင်အနေနဲ့တာဝန်မကြည်ခဲ့ဘူးလို့အရေးကြီးအဆိုကိုထောက်ခံဆွေးနွေးသွားပါတယ
်ကော်မရှင်မှအဖွဲ့ဝင်ချုပ်ဒီဥပဒေကြောင့်အရတက်ဆိုင်ရာအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်မှုအားနည်းခဲ့ပြီးပြည်မှုကျူးလွန်သူများတက်တာခွင့်ရအောင်ညှိနှိုင်းဆောင်ရွက်ခဲ့ခြင်းဖြစ်သည့်သဘောတက်ရောက်ကလုံရမည့်လုပ်ငန်းစဉ်များအတိုင်းလုံဆောင်ခြင်းမပြုဘဲမိမိတို့ကော်မရှင်၏ရည်ရွယ်ချက်တောင်းဝတ္တရားများအပေါ်ပြက်ကွက်မှုရှိသည့်အခြေအနေမျိုးဖြစ်ပေါ်ခဲ့ကြောင်းတွေးရှိရပါသည
်စေကျော်တက်ရွယ်မင်းကလေးနှစ်ယောက်ညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းမြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ဦးစုဝင်းကစုံစမ်းဖော်ထုတ်ခဲ့ပေမဲ့နစ်နာကြီး390ပြည်ပြည်ကြေးခဲ့တဲ့သတင်းဟာအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့ရာကလူထုကြားမကြေနပ်တံတွေထွက်ပေါ်ခဲ့တာပါလူခွင့်ရေးကော်မရှင်တာဝန်ရှိသူတွေကအဖြစ်ပြက်နဲ့ပတ်သက်ပြီး ပြီးခဲ့တဲ့သတင်းပတ်ထဲရန်ကုန်မြို့မှာသတင်းတောက်တွေကိုရှင်းလင်းပြောဆိုခဲ့ပြီးမဲ့မကြေနပ်ချက်တွေတော့ပုံပြကြီးထွားလာခဲ့ပါတယ်။ဒီအတွက်လည်းကော်မရှင်တာဝန်ရှိသူတွေကိုအရေးယူဖို့ဒါမှမဟုတ်တာဝန်ကနေထုတ်ပယ်ဖို့တောင်းဆိုမှုတွေလည်းပေါ်ပေါက်ခဲ့ရတာပါ။ပေါ့မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးရဲထွန်းဝင်းကတော့အစိုးရတက်လက်ထက်မှာလူခွင့်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေခြင်းဒီလိုလုံးရမျိုးတွေလက်ခံထားဖို့မဖြစ်နိုင်ဘူးလို့လွတ်တော်မှာတင်ပြသွားတာပ
ါနိုင်ငံတော်ကြာမေးပုဂ္ဂိုလ်ရဲ့ဆောင်ရွက်ချက်ဒီဂုဏ်သတင်းတွေနဲ့ကမ္ဘာအလယ်မှာကျွန်တော်တို့နိုင်ငံဟာလက်ရှိအနေအထားမှာဒါဂုံတက်ပရမမြန်မာနေတဲ့အခြေဖြစ်တဲ့အချိန်မှာခုကော်မရှင်ဟောက်ဝံချိုးရဲ့ဆောင်ရွက်ချက်များကတော့လူ့အခွင့်အရေးကိုပြည့်ရပြူရာရောက်ပြီးတော့မြန်မာလူ့အဖွဲ့အစည်းတရားလုံးကိုကမ္ဘာအလယ်မှာအချက်အရသိခါကြပြီတဲ့အဖြစ်အပျက်တွေပဲဖြစ်ပါတယ်ဒါကြောင့်နိုင်ငံသားများရဲ့အကျိုးစီးပွားကိုထောက်ထားပြီးစာနာစိတ်စောင့်စည်းမှုစဉ္ညုံတို့များအာကောင်ပြေဝသူများနဲ့အမြန်အစားတို့လဲလှယ်ဖို့လေပြည်သူလူထုအများကဆန္ဒပြုနေကြပြီဖြစ်ပါတယ်
။အရေးကြီးဆိုတဲ့ပတ်သက်လို့လွတ်တော်မှာဆွေးနွေးရမှာတော့အမျိုးသားကော်မရှင်ကိုပြန်လည်ဖွဲ့စည်းဖို့ဒီလိုဖွဲ့စည်းရမှာလဲလူ့ခွင့်ရေးကိစ္စတွေကိုအလေးနက်ထားသူတွေကျွမ်းကျင်နားလည်သူတွေကိုထည့်သွင်းဖို့လဲလွတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းခဲ့ကြပါရဲ့ရှင်။
မမြင့်မြင့်ခိုင်ပြောပြပေးခဲ့တာပါရှင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ကျန်းမာရေးအခြေအနေအကြောင်းလည်းပြောပြပေးခြင်းပါတယ်ဒေါအောင်ဆန်းစုကြည်ကျန်းမာရေးမကောင်းလို့အနားယူနေရပါတယ်ကျန်းမာရေးအခြေအနေကြောင့်တွေ့ဆုံမှုစီစဉ်ထားတဲ့စီးပွားရေးလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲကိုလည်းရက်အကန့်အသတ်မရှိရွှေ့ဆိုင်ထားရပါတယ်ပြည်ပခီးစဉ်အတွင်းအလုံးများလာတာကြောင့်ဒေါအောင်ဆန်းစုကြည်ပင်ပန်းသွားတာဖြစ်ပြီးကျန်းမာရေးကတော့အထူးစိုးရိမ်စရာမရှိပါဘူးလို့တာဝန်ရှိသူတွေကပြောဆိုနေပေမဲ့လည်းစိုးရိမ်ပူပန်မှုတွေကလည်းရှိနေပါတယ်မတင်ကြီးထိုက်စူးစီးတင်ပြပေးထားပါတယ်ရှင်
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကျန်းမာရေးမကောင်းလို့ရန်ကုန်မြို့ကသူမနေအိမ်မှာအနားယူနေရပါတယ်။ကျန်းမာရေးအရာရက်အနှဲငယ်အနားယူရမယ်လို့တမရရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါတယ
်။နံပါတ်၁ကဟိုအိမ်မှာခီးပန်းလာမယ်လို့နော်။ခီးပန်းတဲ့အချိန်ကြီးအရန်ကျက်တယ်။အဘေါ်ကပြန်မန်းပါတယ်။နံပါတ်၂ချက်ကအဲအစားတော့မမှန်တော့အစာရင်ရောင်းတယ်ပေါ့။နံပါတ်၃ချက်ကတော့အဲကွန်ပျူတာကြည့်တာများရောရုပ်ကြည့်ပေါင်းတက်တာအဲ့ဒါဖြစ်တယ်ပေါ့အဲ့တုံးကဟိုစုံပြီးတော့ဖြစ်တာပေါ့အခုလောလောဆယ်တော့ကျွန်တော်တို့ပြန်ဆက်ဆက်ကြည့်တော့ဒီချက်တွေတွားကြည့်ရတယ်တွေ့တော့ချက်အနေငယ်နားမယ်ဟောအခုအိမ်မှာနားနေတယ
်ကျမ်းမာရေးအရာအနားယူဖို့လိုအပ်တာကြောင့်စီးပွားရေးလုပ်ငန်းရှင်များနဲ့တွေ့ဆုံပွဲကိုရက်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်လို့လည်းတမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောပါတယ
်အရေးကြီးတဲ့အခမ်းအနားတစ်ခုရှိတယ်အဲ့မှာမှသူအော်မပြန်မအောင်လို့အလိုချက်ခွာလိုက်တာဟုတ်အဲ့အတွက်ဒီဟာကိုဒီဟာလုံးဝချင်းနဲ့တွေ့တဲ့ဟာကိုကျွန်တော်တို့ခလာဟိုရှေ့ဆိုင်လိုက်တဲ့ဘောအချက်မှရင်အရာဟိုစိုးရိမ်ရအောင်ရှိပါဘူးရဲ့အနှဲငယ်ပေါ့နော်နားပါမယ်ဟုတ်ရဲ့အနှဲငယ်ပါဂျပန်လောကနားပ
ါမင်းညကရန်ကုန်မြို့ကိုပြန်ရောက်လာချိန်မှာလေးစိတ်ထဲကနေဒေါအောင်ဆန်းစုကြည်ဘိန်းတက်ကလေးထိုင်နဲ့ထွက်လာတဲ့ဓာတ်ပုံတစ်ခုလူမှုကွန်ရက်ပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက်သူမရဲ့ဂျမ်းမာရဲ့အခြေအနေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်မန္တလေးမြို့ကတက်ချွာလှုပ်ရှားသူဒေါ်အမာနီက
ဒီလိုအမျိုးသမီးမျိုးဒီလိုခေါင်းဆောင်မျိုးဆိုတာကျွန်တော်မွေးတယ်ကွာဒီရွယ်ထိကျွန်တော်ဒီတစ်ခါပဲတွေ့ဘူးသေးတာကျွန်တော်တန်50ကျော်သွားပြီအဲ့ဒါဒီလိုပဲတွေ့ဘူးသေးတယ်ဒါပေမဲ့ကျွန်တော်မင်းရကြတော့လေဟိုမျက်ရည်တောင်ကျတယ်စိတ်ပူလို့တော့ဘာလို့ကျွန်တော်တို့မှလေကျွန်တော်တို့အမေကြီးကနေပြီးတော့ကျွန်တော်တို့သင်ရမဲ့ယူရမဲ့ပညာတွေကအများကြီးရှိသေးတယ်ကြာကျွန်တော်ကတော့လေဟိုအမေကိုအားကိုးနေရတဲ့ဆိုင်အမေလိုဖြစ်ဖို့ကကျွန်တော်တို့မှအများကြီးလိုအပ်တယ်အများကြီးတာဝန်ရှိတယ
်နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကိုယ်တိုင်ကိုယ်ကျပါဝင်နေတယ်လို့ပြည်ပခီးတွေတွားရောက်ရတာလို့လုပ်ငန်းတာဝန်တွေများလာပေမဲ့လည်းတကယ်တမ်းလက်တွေ့အခြေအနေမှာခွဲဝေပေးဖို့ကတိတ်ပြီးမလွယ်လာဘူးလို့စာရေးဆရာဦးမိုးသူကပြောပါတယ
်ကြီးကြီးတာတော့သူကျမကြီးကောင်းမှုပဲငါတို့ကဝိုင်းရှူတောင်းရမှာပဲလုတ်ပြရမှာပေါ့တလူပဲရှိတာပဲဘာလို့ဆိုတော့သူတုတ်တဲ့ไก่เนี่ยလုတ်တရားသူပဲလုတ်နိုင်တူဖြစ်တယ်ရောရောလလကတော့သူတွေးတဲ့အတွေးခေါ်ကလည်းသူပဲတွေးတတ်တူဖြစ်တယ်တိုက်တန်တော့လည်းသူခွဲဝေတော့ပြီးပါတယ်ဆိုတော့လည်းအဲ့ဒီဟာတွေအကုန်လုံးကသူကိုယ်တိုင်လည်းစိတ်မချဘူးသူကအကုန်လုံးသူပါနေရတာပေါ့
မလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေတဲ့ကိုညာနိုင်ကတော့ဒေါအောင်ဆန်းစုကြည်အနေနဲ့အလုပ်တာဝန်တွေကိုခွဲဝေပေးတင်တယ်လို့ဆိုပါတယ်
ကျွန်တော်တို့လို့ဆိုရင်ဟိုဘကမအတိတ်ရွယ်နဲ့လည်းသူ့ရဲ့အတိတ်ရွယ်နဲ့တာဝန်တွေကလည်းမမျှဘူးပေါ့နော်အတိတ်ရွယ်နဲ့မမျှအထက်တာဝန်တွေကလည်းတအားကိုများတယ်နောက်ပြီးတော့သူ့လိုပေါ့လေတွန်းဟိုဘကမတာဝန်တွေနဲ့ပတ်သက်ပြီးတော့ဟိုလက်ထွက်နေခြင်းနဲ့အရာရာကိုပေါ့နော်သူ့ရဲ့ကြည့်ရတယောက်တည်းခေါင်းခံပြီးတော့ဟိုဥစည်းပြီးတော့နောက်ပြောင်းနောက်ပြောင်းလုပ်နေတယ်ဆိုတော့ဒီချိန်မှာဖြစ်နိုင် ကျွန်တော်တိတ်ပြီးတော့သူ့ပြေတော်ရေးဆိုရင်ပါလားအမေမေစုတို့လည်းဟိုဖြစ်တင်လာတော့တချို့ကိစ္စတွေကိုဒါနန်းညွန်ကြာပြီးတော့စီမံခန့်ခွဲဟိုလည်းတောက်စီအောင်စီမံခန့်ခွဲဟိုနေရကကိုဖြစ်လျောက်ဆိုတာတော့မဖြစ်နိုင်ဘူးအာကူကသူ့ရရန်တရားတစ်ခုလုံးကို
ဗြိတိန်အမေရိကန်ခီးစဉ်အတွင်းနိုင်ငံခေါင်းဆောင်နေကုလညီလာခံတွေလူထုတွေးဆုံပွဲတွေဇက်တိုက်တယောက်ခဲ့ပြီးနောက်နိုင်ငံတော်အထိုင်မင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကကျန်းမာရေးအခြေအနေကြောင့်ကုလအတွင်းမှုချုပ်ရဲ့မြန်မာမိဖက်များတွေးဆုံပွဲကိုတော့မတက်ရောက်နိုင်ခဲ့ပါဘူးထောင်ဆန်းစုကြည်အမြန်ဆုံးကျန်းမာပါစေကြောင်းလဲကုလအတွင်းမှုချုပ်ဘန်ကီမွန်ကဆုတောင်းပေးခဲ့တာပါအခုလောလောဆယ်မှာတော့ထောင်ဆန်းစုကြည်ကရန်ကုန်မြို့ကသူမရဲ့နေအိမ်မှာအနားယူနေပါတယ်ရှင်
မတန်ကြီးထိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာညီညာရေးဖော်ဆောင်နေမှုနောက်ဆုံးအခြေအနေကိုတင်ပြပေးကြပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာ NCA စာချုပ်လက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားအဖွဲ့တွေပါဝင်တက်ရောက်ခွင့်ရရေးအပါအဝင်အပြည့်အခက်ရက်စဲရေးကြော်ညာဖို့စတာတွေနဲ့ပတ်သက်ပြီးအစိုးရညီညာရေးကော်မရှင်နဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့မနေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်ထိုင်းနိုင်ငံကဒီတွေ့ဆုံဆွေးနွေးပွဲအတွင်လာမယ့်အောက်တိုဘာလလလယ်မှာထပ်ပြီးတော့တွေ့ဆုံမှုကိုလည်းသဘောတူညီခဲ့ကြပါတယ်ဒီအကြောင်းအပြည့်အစုံကိုတော့ကိုအောင်အောင်ကပြောပြပေးပါရှင
်စက်တင်ဘာ25ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာညီငယ်ကော်မရှင်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN တို့တွေ့ဆုံဆွေးနွေးခဲ့ပါတယ်ပြည်အောင်စုညီငယ်ညီလာခံ27ရာစုပင်လုံးညီလာခံကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးမထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တက်ရောက်ခွင့်မရပေမဲ့လာမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာဒီအဖွဲ့တွေတက်ရောက်ခွင့်ရရေးအပါအဝင်ကိစ္စရဲ့အတော်များများကိုဒီအစည်းအဝေးအတွင်းဆွေးနွေးခဲ့တယ်လို့ DPN အဖွဲ့ခေါင်းဆောင်ခူးဦးရေကပြောပါတယ
်ကျွန်တော်တို့ဆွေးနွေးဖြေရှာတဲ့အခါမှာဒီလိုဆွေးနွေးချက်စီကိုယ်စားပွဲမှာဆွေးနွေးနဲ့ဖြေရှာတယ်ဆိုတော့အထင်ကြီးကအချိန်မီနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဆက်ဆက်ရတဲ့ဒီလိုအကောင့်နဲ့ဖော်မလဲဆိုတဲ့မိညာလေးတွေကိုပါထည့်ဆွေးပြီးတော့ဖြေရှာဖို့ဆိုတဲ့သဘောမျိုးကိုကျွန်တော်တို့ပြောချတာပါအာဒီမိမဆက်ဆက်ဖို့အတွက်တွေ့ဆုံချတာဆိုတော့လည်းကျွန်တော်တို့ကမ္ဘာ့ဆုံးဖြတ်ချက်တွေဒီလိုညချားမှတ်ရမယ်တော့မရှိဘူး
NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးမှသာတိုင်းရင်းသားအဖွဲ့တွေအနေနဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်ခဲ့ရမယ်လို့တက်မတော်ဘက်ကပြောဆိုထားတာပါအခုလို NCA စာချုပ်ကိုအသေးစိတ်ကင်ထားတာကြောင့်တိုင်းရင်းသားအဖွဲ့အချို့အနေနဲ့ NCA လက်မှတ်ထိုးရေးအခက်ကြုံနေရတာဖြစ်တယ်လို့လည်း UNFC ဘက်ကလည်းပြောပါတယ်ချင်းမိုင်မြို့ကအစည်းအဝေးအတွင်းမှာတော့ပြည်အောင်စုညီငယ်ညီလာခံ27ရာစုပင်လုံးညီလာခံပထမအကြိမ်ကျင်းပပြီး6လအကြာမှာဒုတိယအကြိမ်ပင်လုံးညီလာခံထပ်မံကျင်းပမှာဖြစ်ပြီးကြာကာလမှာအခုလိုနှစ်ဖက်ညီနိုင်အစည်းအဝေးတွေမကြာခဏကျင်းပသွားပြီးယုံကြည်မှုတိစောက်သွားဖို့ကိုယ်စားလှယ်တွေသဘောတူညီခဲ့ကြပါတယ်။လာမယ့်အောက်တိုဘာလလယ်မှာတော့ဆွေးနွေးပွဲနောက်တစ်ကြိမ်ကျင်းပသွားမှာပါ။အခုလိုတွေ့ဆုံဆွေးနွေးရမှာလက်တွေ့မြေပြင်အခြေအနေတွေအပေါ်ကိုလည်းထည့်သွင်းစဉ်းစားသွားဖို့လိုတယ်လို့ခူးဦးရေကပြောပါတယ်
။သူဖြစ်ကြတော့ဗျာကျွန်တော်တို့ပြင်ပြချက်ထဲမှာအဓိကပါမဆောင်ချက်ဖြစ်တဲ့ပြစ်ခရရစီကြီးရပို့ဆိုတဲ့ကိစ္စတွေမှာကျွန်တော်တို့ကြီးရခြင်းမကြီးရခြင်းနဲ့ပတ်သက်ပြီးတော့မြေပြင်မှာလည်းခုဆိုစီးရအရှင်နေတာမြင့်နေတယ်ဗျာသူဖြစ်ဖြစ်ချင်းနဲ့မြင်ပါညနေချင်းရေးဖြစ်ရှာဖို့ကြိုးပမ်းတဲ့အချိန်မှာဒီလိုမြေပြင်ကစီးရဲရှင်နေရတဲ့မြင့်နေတဲ့ခါကျတော့ဒါတွေကိုဘယ်လိုမိလာနေတယ်ကျွန်တော်တို့ဘယ်လိုတွေ့ဆုံရှင်နေပြီးတော့ကံကြဖြစ်ရှင်းမလဲဆိုတဲ့အခြေခံကပြီးတော့လက်တွေ့ကြမယ်ဆိုတဲ့အခြေခံဆိုတဲ့ချက်တွေရှိပါတယ်
ဒီကနေ့မှာတော့ UNFC အဖွဲ့အတွင်းညီငယ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးနေပါတယ်။မနေ့ကတွေ့ဆုံမှုတွေနဲ့ပတ်သက်လို့ညီငယ်ရေးကော်မရှင်ဘက်ကရော DPN ဘက်ကဝါရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းထုတ်ပြန်ပေးမယ့်အသေးစိတ်ကိုတော့ဖော်ပြမထားပါဘူး။နှစ်ဖက်တွေ့ဆုံဆွေးနွေးပွဲကိုညီငယ်ရေးကော်မရှင်ဘက်ကဦးအောင်ကြည်ဦးဆောင်တဲ့အဖွဲ့ဝင်၃ဦးနဲ့ DPN အဖွဲ့ဘက်ကတော့ခူးဦးရဲ့ဦးဆောင်တဲ့အဖွဲ့ဝင်၁၀ဦးတက်ရောက်ခဲ့ပါတယ်ခင်ဗျာ။
အပြည့်ရဲ့လက်မှတ်မထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှေ့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်နိုင်ရေးဆောင်ရွက်နေတဲ့အခြေအနေတွေကိုကိုအောင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ထပ်ကြာနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးခြင်းပါတယ်။မြန်မာအစိုးရက AR မြစ်ဆုံစီမံကိန်းကိုရက်ဆိုင်ထားပေမဲ့လို့တန်လျင်မြစ်ပေါ်မှာရေအားလျှက်စစ်စီမံကိန်းတွေကိုဆက်လက်အကောင့်ထည့်ဖော်ဖို့စီစဉ်နေတဲ့အပေါ်တိုင်းရင်းသားလူထုအခြေပြုအဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။ရေကာတာစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်နဲ့ဒေသခံလူထုရဲ့လူနေမှုဘဝတွေထိခိုက်နေမှာကိုလည်းစိုးရိမ်နေကြပါတယ်။ရှမ်းလူထုအခြေပြုအဖွဲ့တွေကတော့မှတ်တမ်းရုပ်ရှင်တစ်ခုကိုဖန်တီးပြီးတော့အများအာရုံစိုက်မှုရအောင်ကြိုးပမ်းနေကြပါတယ်။အကြောင်းစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တန်လွင်မြစ်ပေါ်မှာရေကာတာတည်ဆောက်မဲ့စီမံကိန်းကြောင့်ဒေသခံလူထုတွေရင်ဆိုင်ရမဲ့ထိခိုက်နှိမ့်နှံမှုတွေကိုရှမ်းမြင်နယ်ကလူထုတွေတမကပြည်တွင်းပြည်ပကသဘောပေါက်အာရုံစိုက်လာစေဖို့ရည်ရွယ်ပြီးတော့ 山路土车票破四的干呢，江乐堂一两多米路米白他的，马丹有钱表达不随心的来路，山路木破四个马也能往个表话的。
那你当年那个小嘛，那第二的，那办个好的，那办个呢？哎呀，哥的，你给他扫路线的，的马西嘞，这把瓦店扫大的啵呢？老瓦店的那里啵，哎呀，那个那天去的嘛，就比较多人去的那滴 video 的也差了去的，滴 video 的啊，这把瓦那的那不在比较也差了，给那比较你给他扫那路线的，软木砖门那比较的，现在看过来的软木砖嘛，都到滴滴滴滴出的啵呢？滴。有的，这家都新的，不帮木的，这些家的么少户，对不？家的那也比较也差了去点。
当林皮伯一个人提少开没输赢，提他看了年呢，你也表现木呢，龙泉一生也表达那西拉那点路，嘛也能往个苦路才表白嘞。
第一家他的上面什么新的的啊，软磨梅，软磨梅是老路的啊，是表扬梅。第二的上面的呀，在了以前木么西街的美女的嘞，哎呀路的啊，都卡的要么不，那比较主要也龙泉木，主要也你太美的呀嘞，这么表白呢。
当林皮伯提上面，伊阿勒是一个人是蛮跟着叫，轻巧看的。The Bawa Hadine, the Rakhani yet late Tonanugu, Yagutare, Matan Yushingo, Setembalan, Nazashi and Nima, Yango, Dongjine, Tining at Chima Muruma, Piada Dwama, Pipare, Bigger Ogola Sanyaniga, Tanlimibo, Yalis Simangi, Yigara Simangi, Sabu, Yamalasis, Wunji Tanagani, Topia, Jinya Kevare, the Yigara Simangi Losong Yima, Pulimimu Anenidalu, Yigara the Samasuin, the Rakhani Dwe, Gongju Tes Suju Kayabo, Shidalu, Shalu Chibu for your Pioy Suguishi to Sanke Sanga Kulu Pioware.
The Rodu Suga Pamam Piao, now Eddie, the Bawa Pounce in Six Time Mude, Loda Rivale, who are.
不是这样，龙王们批的目录都给收完了。下面那段地上面，一个大几率干的脱西烂麦，这是大阿的股，比那年那董事会信不信输了，没一样得的路。下面那路到故事来瑞年来，第四门改革刚刚完满路，想当一当面提莫格斯发觉个，比那路到故事来三重年个苦路表白了。
苦了老在噶都，都都被路都保堵他嘞，被路路也都只能路来没地呀，都都不没嘞，路到天嘛，没嘞说爸妈批没要，所以讲哎，路到故事来求不，只能来爸爸嘞，哎，那么投币了嘛，这个啥股，赶快的不，赶快铺不，还有没部分路他的。
想当一当面提莫格斯发觉个，比都路到故事来都难看一个了，但论一个拉西蛮给哈，那个家印尼云南都住喂，啊，就是的路说话嘞。
今年也那么好，怎么那么难的嘞？去肯定那里都这么标准，走走的看呀嘛啊，怎么人家的看呀嘛？不给他就是嘛啊，那样差的就是。
香炉头解决火势，那是差不多年嘞。但林皮伯一个人的少爷是蛮给力的，变了四十八步。我过了十公里内嘛，那俺到单边干报告到昂山书记过，一步回山呢，当初开发的。你妈说呀呢，都有人啊，他那个购物里头呢，都不好多你吃呀。但林皮讲的像嘛，一个人帮车库的少多步，是蛮给力心里吧的。阿里是蛮给车库干了，下面那个大山一个人靠，他蛮多原来是蛮给。公路庙呢，公路一个人，丹阳庙呢，南华一个人。满东庙呢，满东一个的，个亚边呢嘛是油画队一个的，个银边呢嘛哈吉一个的都批价发了，看咩？
看现在 view 的领导，南宫安的领导不给他批发的是 view 的密码版页，这里哪里年的钱？ညာချန်အတွက်တည်င်းလွန်တဲ့တည်င်းပေးဖို့ချက်တွေကတော့ဒီလောက်ပါပဲနောက်ထပ်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဒီကဏ္ဍလေးဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါလေးပြောသမျှတက်တက်ရောက်တည်င်းလွန်အစီအစဉ်နဲ့သူယုံကြည်ရအစီအစဉ်တို့ကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းတို့မီတာ26လေး32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00နာရီအထိတစ်ချိန်နေ့လယ်12:00နာရီကနေနေ့ကင်း1:00နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6:00နာရီခွဲကနေ9:00နာရီအထိအစီအစဉ်ကိုလိုင်းတို26 19နဲ့25နာရီတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9:00နာရီကနေ10:00နာရီအထိအစီအစဉ်
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်အခုဒုတိယပိုင်းဇက်တိုက်ထုတ်လွှင့်ပေးမယ့်나이ဝက်အစီအစဉ်မှာတော့တင်းလင်းလာနေညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာဘလော့ဂါတွေပြောသမျှတတ်တန့်ရောင်သတင်းလွှာနဲ့အတူ
အလောက်ကိုင်းပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်တော်ရှိမရှိ
သူယုံကြည်အားစီစဉ်မှအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးစီးပွားရေးခန္ဓာကိုနားဆင်ကြရအောင်ပါမြန်မာနိုင်ငံမှာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်လူငယ်တွေကိုအစိုးရကငွေကြေးနဲ့နှီးပညာပိုင်းဆိုင်ရာတွေမှာအတိုင်းအတာတစ်ခုထိကူညီပံ့ပိုးပေးမယ်ဆိုရင်အမေရိကန်နိုင်ငံကဆီလီကွန်ဗယ်လီလောက်မကြီးမားရင်တောင်မှနှီးပညာပိုင်းဆိုင်ရာမှာကမ္ဘာအဆင့်မီတဲ့နေရာတစ်ခုဖြစ်လာအောင်စ조사လှုပ်ဆောင်လို့ရနိုင်တယ်လို့ပညာရေးဆိုင်ရာစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မတ်လှလဝင်းကပြောဆိုလိုက်ပါတယ်။ကျောင်းဆရာဆရာမတွေနိုင်ငံတကာအဆင့်မီပညာရေးစနစ်တွေကိုလေ့လာပြီးတော့ကျောင်းသားတွေကိုခေတ်နဲ့တပြေးညီတင် जा ပို့ချနိုင်ရေးအတွက်အထောက်အကူပြုစေမယ်နည်းပညာတစ်ခုကိုမြန်မာနိုင်ငံကစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တဦးကအမေရိကန်နိုင်ငံကဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တီထွင်ဆောင်ရွက်နေတဲ့မတ်လလဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
မလလာဝင်တို့တီချွနေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုတခုကိုဘယ်လောက်လောက်များကြာမလဲခင်ဗျာဝယ်မယ်ဆို
ကျွန်တော် Samsung ပေါ့ brand တော့မယ်ဆိုရင်တော့$80 $90 လောက်ကြာပါတယ်ဒါပေမဲ့တီယိုဘီကဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတခုက20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ကျွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟက်ဆက်မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့အစတန်းအရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာအဲ80ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လဲဖုန်းနှလုံးခိုင်တော့လေ80ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်တဲ့ virtual reality မျက်မှန်လေးပဲလိုတော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့smartphone တွေကလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုကောဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်ဂျန်ကုန်ကျန်တော့ဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေတဲ့လက်ရှိခုနပြောလို့ရလက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်စ်တွေကကြောင်းလာ trend ကကြောင်းလာပြီဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်150လောက်ခေါင်းရိုးကျိုးလာတဲ့ခေါင်းရိုးဖြီးဖို့ဆိုတော့တော်တော်မလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင် exposure trip တွေပြီးနိုင်ရင်ကောင်းတယ်ပေါ့နော်တတိုင်းပြည်လုံးနေနေကြတော့အဆင်မပြေတော့သူတို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ထွင်ထားတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training တွေအရန်သုံးမှုဝင်တော့သူတို့သဘောကျတယ်ပြောပါတယ်သူတို့ဝယ်ကျင်နေပါပြီဟုတ်
ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုကဘာပေါ့နော်ကဘာကိုဥဆောင်နေတဲ့နည်းပညာတွေကိုတီထွင်နေတဲ့ဒီစူးဦးတီထွင်လောက်ကိုင်းနေတဲ့သူတွေအများစုရှိတဲ့နေရာဟိုကဘာကျော်နေရာတစ်ခုပေါ့နော်နည်းပညာတွေဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးအဲ့တော့မှအလားတူပေါ့နော်ဤပညာပိုင်းနဲ့ဒီ startup တွေပါတွေကိုကျွန်တော်တို့ဟိုဟာလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာယူပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းက Chili ပေါ့နော် Chili ဆိုတော့ကျွန်တော်တို့မြန်မာပြည်လိုပဲ twin track PC ရောင်းစားတဲ့နိုင်ငံမှာသူတို့ copper ရောင်းစားတယ်အဲ့တော့2010မှာ Chili က cabinet minister တွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့secret source ပေါ်သူတို့ဘာကြောင့်အမေရိကတလောက်အောင်မြင်လဲဆိုတာသူတွေ့သွားတယ်အဲ့ဒါဒီကမ္ဘာအနှံ့ကဟို brain တွေပေါ့ကမ္ဘာအနှံ့ကအကောင့်အလုံးစုံအတော်ဆုံးဆိုတဲ့သူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရဒီ entrepreneurship ပေါ့သူတို့ထွင်လုပ်ငန်းတွေကိုအရန်ဟိုမြှောက်စားရချင်းမြှောက်တယ်ပေါ့အဲ့ဒါကိုသူတွေ့သွားတဲ့အခါမှာဒီ Chili က
when you are chili of Piamina down the Siani through side, chili startups of your local, Gunatan Sachamara, Chile, Chile Con Valley, so we are chillas. Or the PVD are Chicheno overnight down or a mobu, Chonelau Chen Yue, Chonelau Chen Yue Jare Male, Chilea, Suya Wine Sayaria, Denoro di Mereza Masue, MIT to Harvard to Stanford, who are graduated through a Dijoni Mamo, one of the Charlotte Maji Johnny, a Jona graduated through a Dola, Lidong Long Baby or Lambio, Slanko, Drushima, Startup Lomas, and Taupan Bia, and Nashi Ero, Denoro Lumio, Harvard graduated, MIT graduated, Stanford graduated, Startup de Lochimis, America Malonga, Chili Malonga, so we are on Sinana Jago, Ero, Tanomi Male, Kulumio, or Delau. General Taupan Mabina and Noma, Leshi Shini, the entrepreneurial, you know, and Lumele, startup lady, Taupan Bina, so yeah, General Natal, Nasanga Loma, Mabila, Nyalagon Valley, by Chilan, I'm very low.
Okay, okay. Now the Kuga, Silicon Valley, General Bioya, Silicon Valley, Gigi, Luria, let Town Bounty Bureau, among Muson, Tukanane to Loka in Nijaro. ဒီထက်မှာလဲကျွန်တော်တို့ကြားဖို့သားဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းလို့လို့မျိုးဒီဟောပေါ့နော်ကိုအိုင်ဒီယာလေးတွေကိုအိုင်ဒီယာလေးနဲ့ကိုနှိပညာတွေနဲ့ဒီ
product တွေဟိုလုပ်နေကြတဲ့စုဦးတင်တွင်လုပ်ငန်းရှင်တွေရှိနေပြီလားခင်ဗျာဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဖူးပါတယ်ကျွန်တော်ဟိုအမျိုးသမီးတွေမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software
နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ်သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ရှိရင်အရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအင်တာနက်နှိပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နှိပညာပိုင်းကဆိုင်ရာချုပ်ရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြ attain dar ku di athaw pa ni pe nai me akun ni pe nai me so yin di ma shi ni ja de silicon valley ma shi ni ja de myama lu nge de yo sit win za la pi lo myama nangan ma pyan lou me tabwa myama silicon valley lu myo paw no name ya ra chai de lo de ku phit la me paw alo myo phit la nai ji shi nai ma la
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့ကျွန်တော်တို့ဒီအစိုးရကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ပါဘူးနောက်တစ်ခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ the mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်ရှိနေဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါကြီးကြတော့ကျွန်တော်မြန်မာယူမှာအခုမရှိသေးဘူးညာကျွန်တော်လည်းအခုလုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိရောဒီလိုပြင်လာရတယ်နောက်တစ်ခုကဒီမှာက network တွေရှိရပါတော့ဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရတော့နောက်ဟိုဟာနဲ့ပတ်သက်လို့လည်း law နဲ့ပတ်သက်လို့ကဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးတကယ်ဒီဒီကခိုင်မာရှိရ rural law တွေကကျွန်တော်တို့ startup တွေအတွက်အများကြီးရည်တည်ပေးနိုင်တဲ့ဟာတော့ပါတော့အဲ့လိုမျိုးဆိုတော့ဒီဘက်ကိုပဲရောက်လာနေသေးတယ်ခင်ဗျအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တဲ့ incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmandatory တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mandatory မရှိဘူးဆိုရင်တော့မာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီ Malaysia လောက် Singapore လောက်က mandatory နဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာကျင်ကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာသွားတယ်ចောင်းသားတွေနဲ့လည်းဆက်ဖိတ်တယ်ចောင်းသားတွေကလည်းပြန်လာကျင်တယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ့ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘူကိစားလဲလိုပါလိမ့်မယ်ဟုတ
်ဟုတ်ကဲ့အများများဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ကျေးဇူးပ
ါကိုဇော်ဝင်းလိုက်တင်ဆက်ခဲ့တဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမျက်မှောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါ
ဝေးကနေထိမ့်ချုပ်ပြန်တန်းရတဲ့ drone ရင်တွေကြောင့်ဓာတ်ပုံဗီဒီယိုရိုက်ကူးရေးလောကမှာထူးခြားမှုတွေရှိလာတယ်လို့ပြောရင်မမှားပါဘူး။ကမ္ဘာနေရာစုံကထူးခြားတဲ့အထင်ကရနေရာတွေအဆောက်အဦတွေကို drone မှာတပ်ထားတဲ့ကင်မရာတွေပေါ်ကရိုက်ကူးချက်တွေကြောင့်အရင်မမြင်နိုင်ခဲ့ဘူးတဲ့ရှုထောင့်တွေကနေမြင်နေရပါပြီ။အပေါ်စီးကနေခြုံမြင်နိုင်တဲ့ပုံတွေကို drone တွေနဲ့ရိုက်ကူးနိုင်တာကြောင့် drone ရင်တွေဟာဓာတ်ပုံပညာရှင်တွေရဲ့လက်ဆွဲတစ်ခုဖြစ်လာနေပါတယ်။တိုးတက်တဲ့ဤပညာတွေကြောင့်လည်း drone mount ni atwe chou ma shi tu ri raw ma di kini khit paw drone ni ko a sin pye pye thong la nai ne lo myama nai ngan ga dat paw tadin daw ko so sia thon ga shin pya ba de
ngun naw mai ma ni pinya ga de shin pye nyin na lai kha ja lo drone camera ho di ma chet pi tin pye lai bi so ya di awk ga ni ko di telephone pi de tablet ma be pi de computer ma shi de dak shao di tu twa de myaw ko live chi lo ya bi so kha ja lo in ne sa lo shi a myai le bu a sin pye la de ko pyo ma le kaung la de ko pi daw ga lo ဟိုအဲ့ဒီဟာမောင်းတက်ဖို့သာတော့ကအရင်ဆုံးတပတ်ဆယ်ရက်လောက်အချိန်မီလေးကျင်းရပါဘာလို့ဒီပြန်တဲ့ဥစ္စာဟိုကရင်းလိုက်ဒီကရင်းလိုက်အဲ့ဒီသူ့အထောက်ကိုကတည်အောင်လို့အဲ့ဒီဒေသလေးကျင်းပြီးမှကိုကပြန်လို့ရအခုနောက်ပိုင်းဒီပညာနဲ့ညင်လာတဲ့အခါကျတော့တစ်ခါမှဟိုမတုံးမှုသေးတဲ့လူတောင်မှအခုချက်ချင်းခြားပြီးတော့မှဒီအမေချာမောင်လေးနဲ့ပြန်လိုက်ပြီဆိုရင်သူ့ဖတ်သူကြည့်ပြပို့တဲ့ရှင်သွားမှတ်တယ်နောက်ဆုံးရန်ဝေးသွားလို့သူဆင်းမလာနိုင်တော့ဘူးစစ်ကနေလောက်သွားတယ်ဆိုလို့ရှိရင်တော့မှသူ့နေရာနဲ့သူအော်တိုမက်တစ်ပြန်လာတယ်ပေါ့အဲ့ခါကျတော့ခုနောက်ပိုင်းဒီပညာရပို့ပြီးရွယ်လာ
တော့သမယိုးချဓာတ်ပုံရရတာမျိုးမဟုတ်ပဲပြန်နေတဲ့ drone ကနေတဆင့်အပေါ်စီးကနေမြင်နေရတဲ့အရာတွေကိုဓာတ်ပုံရရတာဖြစ်လို့စိတ်တိုင်းကြပုံရဖို့မှာရောအခက်အခဲမရှိနိုင်ပါဘူးလား
အဲ့ရလေကို့ဖောက်ကို့ပေါ့နော်ပတ်ပြီးတော့မှကို့ကျွန်တော်ဒီကျွန်တဲ့နေမောင်းနိုင်ရဲ့ပုံမှာမူတည်ပြီးတော့မှဟိုဒီတောက်လျှောက်မြင်တဲ့ကိုလူချင်းတဲ့ angle ကိုစိတ်ချင်းတိုင်းကြမရမရှိရပတ်ပြန်တော့မှကို့ဖောက်ကိုရှာလို့ရတဲ့မျိုးစုံပေါ့နော်အပေါ်တည်းကနေကြည့်မယ်ပပလေးပတ်ရမတင်မယ်ဟိုအဆောက်အဦတစ်ခုပဲဖြစ်ဖြစ်ပေါ့ပြီးရခါကြောက်ဒီဖျားတစ်ခုပဲဖြစ်ဖြစ်တပြင်းတစ်ခုပဲဖြစ်ဖြစ်ပေါ့နော်ဘယ်ငယ်ကနေအလားဆုံးဖြစ်မလဲဘယ်လောက်အမြင်နေဆိုပူပြီးလာမလဲဘယ်လောက်အိုးအလေးမှတော့ဘယ်လောက်အဝေးထပ်သွားရင်ပူပြီးလာမလဲဆိုတော့အခုတွန်းညင်တဲ့ပုံမှာမူဒီဘက်မှာပူဘက်မှာလည်းလွယ်လာတယ်ပူဘက်မှာလည်းကောင်းလာတယ်ဒါပေမဲ့ဒီမြင်ကြီးမှရိုက်တဲ့ကင်မရာတွေကိုမမီသေးတဲ့တစ်ချက်ကပါလဲဆိုတော့ကြောက်ဒီကင်မရာရဲ့ quality ပေါ့နော်ကျွန်တော်ပြဿနာနိုင်တဲ့လူတွေအရင်ကုန်ကြများခံနိုင်တဲ့လူတွေကြားခါကြောက်ဒီစတဲ့လားခေါ်တဲ့ဒီကျွန်တော်တို့ရိုက်နေတဲ့ကင်မရာကိုပဲတည်နိုင်တဲ့ drone ကိုဝယ်ပြီးတော့မှတက်ပြီးတော့မှလွတ်ပြီးရိုက်ကြပါအဲ့ဒီဟာကြောင့်ဒီအရင်ကြီးတော့ဒီကျွန်တော်တို့အနေနဲ့ကြောင့်ဝယ်နိုင်တဲ့ခါကျတော့ဒီမျက်ရှိအနေထားပါကဒေါ်လာ1,300လောက်ကိုပဲဝယ်ရတယ်ဆိုတဲ့ခါကျတော့သူကထွက်လာတဲ့ရုပ် quality ရတော့ကင်မရာကြီးနဲ့ရိုက်တဲ့ quality ယူတော့မမီသေးဘူးပေါ့အဲ့ဒီချိန်ကြီးပဲအားနည်းချက်ရှိပါတယ်ဂျန်နိခါရီအားလုံးကတော့ဒီ angle ချိန်တာပြီးရင်ခါကျတော့ဒီ core computation ချိန်တာ computation ချတာအဆက်ဆက်ရှင်းပြပါမယ်
ထပ်ပုံတွေဗီဒီယိုတွေရိုက်တဲ့နေရာမှာ drone တွေကိုသုံးလာကြရတဲ့ဆိုပေမဲ့ကိုစိုးစေရထွန်းကတော့အသုံးဝင်နေမဝင်ဘူးဆိုတာကသူ့ရဲ့အတွေ့အကြုံအရရိုက်တဲ့ပုံအမျိုးအစားပေါ်မှာမူတည်တယ်လို့ဆိုပါတယ်
။ဥပမာဆိုကြတော့လူရဲ့ portrait ရိုက်တာတော့ဒီလိုရိုက်တာတော့ကျတော့ drone နဲ့ရိုက်လို့မှမရတာ။တော့အကြောဒီမြေကြီးပေါ်မှာပဲဒါလူကိုရိုက်တာ။ drone နဲ့ရိုက်တဲ့ဟာတွေကြာခါကျတော့ဒီကောင်းကင်ကနေမြင်ရတဲ့အဓိကရှုပင်းတွေပေါ့။ထပ်ပုံလို့ပြောမယ်ဆိုရင်တော့ဒီ general view ပဲပေါ့နော်။အဲ့လိုမျိုးဒီအားလုံးမြေချုပ်ပြီးမြင်ရတဲ့မြင်ကွင်းတစ်ခုပေါ့။အဲ့ဒီငွေကိုရိုက်တဲ့အခါမှာကျွန်တော် drone နဲ့ရိုက်တာကဝီဒီယိုအတားကျဲရှော့မဟုတ်လို့ရှိရင်ကျွန်တော်တက်ပုံလိုမျိုးရိုက်ရဆိုလို့ရှိရင်ဟောင်းကားဆိုလို့ရှိရင်ကိုပွားတောင်ကလပ်ကိုရိုက်ချင်တယ်ဆိုကျွန်တော်ကိုပွားတောင်မကြီးပေါ်တက်ပြီးမှလမ်းကြီးရရတယ်ပေါ့နော်ဒီကိုပွားတောင်ကလပ်ကိုရောက်လာတော့အဲ့တော့ကျွန်တော်ရတဲ့ငွေကဘာသူဆက်ဆဲရလဲဆိုတော့ဒီကိုပွားတောင်မကြီးဘက်ကမြန်တဲ့ကိုပွားတောင်ကလပ်ရဲ့ငွေကိုပဲကျွန်တော်ရ drone ပေါ်လာတဲ့ခါကျခါကျကျွန်တော်အနေနဲ့ဒီကိုပွားတောင်ကလပ်ပေါ်ထိတက်လိုက်မယ်တက်ပြီးရခါတောင်ကလပ်ပေါ်လာတယ်ပေါ့မှာအဲ့တောင်ကလပ်ကိုပတ်ပတ်လဲပတ်ပြန်ပြီးကိုထိုက်တဲ့စိတ်ချက်ကိုတက်ရှမ်းနဲ့ပုံပြီးရိုက်လို့ရလာတယ်ပေါ့
အခုဒီမြန်မာနိုင်ငံမှာဓာတ်ပုံသမားတွေကြားမှာ drone တွေကိုတော်တော်လေးသုံးလာကြတာတွေ့နေရပါတယ်။အဲ့တော့အဲ့ drone တွေရောလွယ်လွယ်ကူကူဝယ်လို့ရနိုင်လို့ပါလားရှင
့်။မြန်မာပြည်မှာလွယ်လွယ်ကူကူဝယ်လို့ရပါတယ်။ဒီမြန်မာပြည်မှာဆိုလို့ရှိရင်လူတွေအများဆုံးကြိုင်ကြတဲ့ဒီ DJM brand ပေါ့နော်။အဲ့ဒီ DJM brand ကိုဆိုလို့ရှိရင်ဟိုသူ DJM website ထဲကဈေးနှုန်းတိုင်းကိုဝယ်လို့ရနိုင်ပြီခင်ဗျ။အဲ့လောက်ကြီးထက်ထက်ကြဲကြဲတော့မဟုတ်တော့ပါဘူး။အခုအမျိုးသားလိုက်ပေါ့သူပြဿနာနိုင်တဲ့နယ်လောက်ကို30-40တန်းလောက်ကနေစပါတော့မှနောက်ဆုံး7-15 days လောက်ကြီးဝန်းကျင်လောက်ကြီးပေါ့အဲ့ခါကျသူအသာသာလိုက်ပေါ့ဒါမို့ဆရာအယောက်20မှာတယောက်လောက်ကတော့အနည်းဆုံးတော့ခိုင်းနေရပြီလေ
နောက်တစ်ခုသိချင်တာကအခုမြန်မာနိုင်ငံမှာဒီ professional ဓာတ်ပုံရိုက်နေကြတဲ့သူတွေကိုပေါ့နော် drone နဲ့ရိုက်ချင်ပါတယ်ဆိုပြီးတော့ငှားကြတာမျိုးရှိနေပါပြီလားဘယ်လိုလူမျိုးတွေကငှားကြပါလဲရှင်
ကျွန်တော်ဒီနောက်ဆုံး professional လုပ်ငန်းတွေရောဆေးစီမံကိန်းတွေရောအစိုးရစီမံကိန်းတွေပေါ့နော်ဆိုတော့ဒီမှန်ကိန်းနဲ့နောက်ကြည့်ခါကျတော့ဒီကုမ္ပဏီကြီးတွေကသူက project ဒီမှန်ကိန်းနေပေါ့နော်နောက်ဆုံးပိုင်းညမှာတုံးကြရတယ်ဆိုတော့ဒီ HMI ရောင်းဝယ်တွေပေါ်မှာတုံးနေကြ HMI ရောင်းဝယ်တွေမှာဘယ်လိုတုံးကြလဲဆိုတာကတော့ခုနောက်ပိုင်းမှာပါလဲဆိုတော့တောတွေတောင်တွေလောက်တောင်ပြတ်တောပြတ်တွေဝယ်ရတဲ့ခေရောက်လာပြီဆိုတော့ခါကျတော့သူကမြေရှာတဲ့ခါမှာအဲ drone နဲ့ပြန်ပြီးရှာကြရှာတဲ့အဲ့လိုမျိုးရှာတဲ့နေရာမှာလည်းတုံးက
ြလောလောဆယ်မြန်မာနိုင်ငံမှာက drone ရင်တွေနဲ့ဆိုင်တဲ့ဥပဒေတွေမရှိသေးပါဘူးနေမြေဒေတာအလိုက်ကန့်သက်ထားတာမျိုးပဲရှိပါသေးတယ်။အဲ့လိုမျိုးတိတိကျကျဥပဒေမရှိသေးတာကအခက်အခဲတစ်ခုဖြစ်တယ်လို့ဓာတ်ပုံသတင်းတော့ကိုစိုးစရာထွန်းကပြောပါရယ်
။ဥပဒေမရှိတဲ့အခါကျတော့ဟိုတချို့နေရာတွေမှာကျတော့ဟိုပြန်မှန်းလို့မရဘူးပေါ့နော်။ဥပဒေမရှိသေးဘူးဆိုတော့သူ့ရဲ့ဒေတာအလိုက်ပေါ်မူတည်ပေါ်မှာသူ့ဖန်နေသူအမိန့်ထုတ်တာရောရှိရောဟိုမှာရှင်လူကောင်ဖျားမှာဆိုလို့ရှိရင်သူပြန်မှန်းကိုသူပြန်ပေးထားတယ်ရှင်လူကောင်ဖျားမှာဆိုတော့ဘာမှပြန်မပြန်ဘူး။
ये का जो तो न्यारे माले तीन दिन न्यावो ना तू है लोन्यू ये निशा भी न्यावो इन्हें मार्जी मार ऐ मैं उड़े दिया पोला में फिलोशियन ना पैना मार पैना नहाली लोलो या में पैना मार पैना नहाली लोलो में आउट हो खाजा अल मिट्टी भी जाती लालोशियन ना पूरी सेज़ मावो
अरे नाउ मार्डी उबरे रियाले तत्तम में शिला में ना ब्रोडी निप्जे ना रियाले पुब्रो डोडे ला में सोन्यो खुरे पुब्रो डोने जजे तोने जुरे म्याला में लुया ठेना शे
नो मैं जाए ना पुब्रो मार दिये पुब्रो डोने जजे ठेना में लो ठेने ना बालो डोने जजे ठेना में लो ठेने सो का जो वो तू ये सिवाया सोलुशन
ကျွန်တော်ဒီနောက်ကဒီကောင်းရင်းရနေတဲ့ပုံစံနဲ့ဒီကိုယ်တစ်ခုလည်းပေါ်လာတယ်။ဒီကွက်တစ်ခုပေါ်လာပြီးမှသူ့ရဲ့ရပ်ပုံဗီဒီယိုပုံတွေဆိုရင်လည်းနိုင်ငံတကာသတင်းမီဒီယာတွေထဲမှာအခုတွေ့မြင်နေရပြီဖြစ်ပါတယ်ရှင်။မဆုမြတ်မွန်စီဇန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မအေးတန်တာကျော်စီဇန်တင်ဆက်တဲ့တက်တက်ရောင်
မင်္ဂလာပါရှင်။အားလုံးဆင်းရဲပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်သတင်းတော်မှာတော့ဟောလိဝုဒ်ကနာမည်အကြီးဆုံးဘရဂျလီနာရို့ဆုံတွဲရဲ့အကွဲပြဲသတင်း။အမေရိကန်ထောက်လှမ်းရေးအချက်အလက်တွေကိုဖွင့်ချတဲ့ Snowden အကြောင်းရုပ်ရှင်ဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွာတာတွေကိုပြောပြပေးသွားပါမယ်။ဟောလိဝုဒ်ရဲ့နာမည်အကျော်ဆုံးဇနီးမောင်နှံလို့ပြောလို့ရတဲ့မင်းသားဘရက်ပစ်နဲ့မင်းသမီးအန်ဂျလီနာရို့ရဲ့ဆယ်နှစ်နှစ်ကြာချစ်သက်တမ်းတခန့်ရက်သွားပါပြီ။ဘရက်ပစ်ကိုကွာရှင်းခွင့်ရဖို့အတွက်မင်းသမီးအန်ဂျလီနာဂျိုလီကရုံးတော်ကိုလျှောက်ထားပြီလို့သူ့ရဲ့ရှေ့နေကစက်တင်ဘာ20ကပဲကြေညာချက်ထုတ်သွားပါတယ်။ဒီလိုဆုံးဖြတ်ရတာဟာမိသားစုအရေးအတွက်ပါ။မင်းသမီးကတော့ကိုယ်တိုင်မှတ်ချက်ပေးမှာမဟုတ်ပါဘူး။သူတို့မိသားစုရဲ့အတွင်းရေးဖြစ်တာကြောင့်သူတို့ရဲ့အခွင့်အရေးကိုလေးစားပေးပါလို့ရှေ့နေရောဘတ်အော်ဖာကကြေညာချက်မှာပြောထားပါတယ်။ Hollywood အနုပညာသတင်းတွေကိုဖော်ပြတဲ့ TMZ သတင်း website မှာတော့အန်ဂျလီနာဂျိုလီကသူတို့နှစ်ယောက်ရဲ့ကလေး6ယောက်လုံးကိုအပြည့်အဝစောင့်ရှောက်ခွင့်တောင်းထားတယ်လို့ပြောပါတယ်။ပြီးတော့မင်းသမီးဂျိုလီကသူတို့ကလေးတွေရဲ့ parking drop ရဲ့ကလေးတွေပေါ်မှာပြုမှုဆက်ဆံပုံကိုအရင်စိတ်ဆိုးနေတယ်လို့လည်းပြောထားပါတယ်။ဒီကဘာကျော် Hollywood ဇနီးမောင်နှံက10နှစ်ကြာအတူတကွပေါင်းသင်းနေထိုင်ပြီးတော့2014ခုနှစ်မှာတရားဝင်လက်ထပ်ခဲ့ကြတာဖြစ်ပါတယ်။အခုနှစ်နှစ်ကြာစက်တင်ဘာလ15ရက်မှာတော့ကွဲဖို့လျှောက်ထားခဲ့တာဖြစ်ပါလိမ့်ရှင်။ကုလသမဂ္ဂမှာကျင်းပတဲ့နိုင်ငံတကာငြိမ်းချမ်းရေးနေ့အခမ်းအနားကိုတော့အနုပညာအကျော်မော်တွေဖြစ်တဲ့ Michael Douglas, Leonardo DiCaprio နဲ့ Steven Wonder တို့တက်ရောက်ပြီးတော့ငြိမ်းချမ်းရေးမီထွန်းညှိပေးခဲ့ကြပါတယ်။အထွေထွေညီလာခံခမ်းမမှာကျင်းပတဲ့အဲဒီပွဲကို Michael Douglas ကဦးဆောင်ပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ် Ban Ki-moon နဲ့ကျောင်းသား800တက်ရောက်ခဲ့တာပါ။ကျန်တဲ့သူတွေကတော့ Video ဒိုက်ရိုက်ရုပ်သံကားတစ်ဆင့်ပါဝင်ခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂငြိမ်းချမ်းရေးစေတမန်တူဦးအနေနဲ့ကျွန်တော်အာရုံထားတဲ့ကိစ္စကတော့လက်နက်ဖျက်သိမ်းရေးဖြစ်ပါတယ်။လူအများများတည်ကြည်စေနိုင်တဲ့လူသက်လက်နက်တွေကိုဖြည့်ဆည်းသင့်ပြီလို့ယုံကြည်ပါကြောင်း Michael Douglas ကပြောတော်ပါတယ်။ Leonardo DiCaprio ကတော့မိန်ကွန်းမပြောခင်မှာသူရဲ့ Before the Flood ဆိုတဲ့မှတ်တမ်းရုပ်ရှင်ကားကိုအမည်သဘောနဲ့ပြသွားခဲ့ပါတယ်။အဲဒီရုပ်ရှင်ကတဘာဝပတ်ဝန်းကျင်ဖောက်ပြန်ပြောင်းလဲမှုတွေအကြောင်းကိုရိုက်ကူးတင်ဆက်ထားတာဖြစ်ပါတယ်။ဒရမာနိုင်ငံတကာငြိမ်းချမ်းရေးနေ့ကိုစက်တင်ဘာလ22ရက်နေ့အဖြစ်နဲ့သတ်မှတ်ထားပြီးတော့နေ့စဉ်ကမ္ဘာတစ်ဝှမ်းမှာကျင်းပကြတာဖြစ်ပါလိမ့်ရှင်။အမေရိကန်အစိုးရရဲ့လှုပ်ဝှက်ချက်လက်တွေကိုဖောက်ချခဲ့တဲ့အမေရိကန်အမျိုးသားလုံခြုံရေးအေဂျင်စီ Contractor ဟောင်း Edward Snowden အကြောင်းကိုရိုက်ကူးထားတဲ့ Snowden ရုပ်ရှင်ကအထူးပွဲကိုတော့ဂျာမနီနိုင်ငံမြူနစ်မြို့မှာအခု September 19ရက်နေ့မှာပြသတော့ Director Oliver Stone နဲ့ရုပ်ရှင်တရုတ်ဆောင်တွေတက်ရောက်ခဲ့ကြပါတယ်။အခုပြသတဲ့မြူနစ်ရုံဟာဆိုရင်အတော်လေးအငင်းပွားစရာရုပ်ရှင်ကားတွေပြသတဲ့နေရာလည်းဖြစ်ပါတယ်။American မျိုးသားလုံခြုံရေးအေဂျင်စီမှာလုပ်ခဲ့တဲ့ Edward Snowden က American ပြည်အောင်စုအစိုးရရဲ့ထောက်လှမ်းရေးအစီအစဉ်တွေကိုဖောက်ချခဲ့တဲ့ဖြစ်ရပ်ကိုနောက်ခံထားပြီးရိုက်ကူးထားတာဖြစ်ပါတယ်။
Director Oliver Stone nga ti yoe shin ka aku pya ta ra ha aye ba pyo a chain kai le phit de lo so ba de aku so yin a ya ji nai ngan de khu ni ne thau lai yi kaisa ri cyber warfare lo kho de internet sit pwe kaisa ri ma anagat ko blo pong pho lou saung ma le soa pyo ni su ni ja de a chain kala da ha amaten ko aye ba de kala phit lo ti yoe shin ka ga a lwa aye ji de yoe shin ka wa lo director stone nga pya ba de stone de ha american lou wet thau lai yi a si sin ni ko tade media ri ko phaw cha ke pi ye naw ma 2023 ခုနှစ်မှာတော့ American ပြည်အောင်စုကနေထွက်ပြေးသွားခဲ့တာပါသူကအခုဆိုရင်တော့ရုရှားနိုင်ငံမှာခေလွန်ငွေရယူနေထိုင်နေသလိုအမေရိကန်အစိုးရကတော့တရှုံမှုနဲ့သူ့ကိုတရားစွဲထားတာဖြစ်ပါတယ်စတိုဒန်ဖြစ်တဲ့တရုတ်ဆောင်တဲ့ဟောလိဝုဒ်မင်းသား Joseph Gordon-Levitt ကတော့ရုပ်ရှင်ဇာတ်ကြောင်းဟာငင်းပွားစရာကိစ္စတော့ဖြစ်နေတယ်ဒါပေမဲ့လို့အစိုးရရဲ့လုပ်ရက်ကရောမှန်ရဲ့လားဆိုတာမေးခွန်းထုတ်နိုင်တဲ့အခွင့်အလမ်းလည်းဖြစ်တယ်လို့ဆိုပါတယ်ဒီအတွက်ကြောင့်သူကတော့ဒီရုပ်ရှင်ကားအတွက်ကျေနပ်မိတယ်လို့လည်းပြောပါတယ်ရုပ်ရှင်ဇာတ်ကားထဲမှာတော့ Student ရဲ့ချစ်သူ Lindsay Mills အဖြစ်နဲ့မင်းသမီး Shailene Woodley ကတရုတ်ဆောင်ပြဇက်ွက်အများစုကိုဥရောပမှာရိုက်ကူးထားတာဖြစ်ပါတယ်ရှင် Paparazzi gonna follow me every place I'm gonna sell 10 million copies of my first CD I'm even gonna make my own movie ဒီကနေ့တင်ပြ American ပြည်အောင်စုတလွာရုံတင်ခဲ့တဲ့ Hollywood ရုပ်ရှင်ကားတွေထဲမှာရုံကိုလူဝင်ဆုံးရုပ်ရှင်ကားတွေထဲမှာဆိုရင်တော့ MGM and Columbia Pictures ရုပ်ရှင်ထုတ်လို့ရေကထုတ်လို့တဲ့ The Magnificent 7ရုပ်ရှင်ကားကပြီးခဲ့တဲ့တောက်ကြမှာ American ရုပ်ရှင်ရုံပေါင်း3684ရုံမှာပြသခဲ့တဲ့စုစုပေါင်းဝင်ငွေဒေါ်လာ 12.8 သန်းနဲ့ရှေ့ဆုံးကနေဦးဆောင်နေတာပါဒရိုက်တာအန်တဝိုင်းနေဖာကရိုက်ကူးတဲ့ရုပ်ရှင်ကစပြီးတော့ယုံတင်ကလေးကနေပြီးခဲ့တဲ့တောက်ကြာဒီငွေပေါင်းဒေါ်လာ35သန်းကြီးပါရရှိပြီဖြစ်ပါတယ်ဒီကောင်းမွန်ရုပ်ရှင်ကဒေါ်လာတန်90အကုန်ကြခံပြီးတော့ရိုက်ကူးထားတာဖြစ်ပြီးတော့နာမည်ကြီးမင်းသားတွေဖြစ်တဲ့ဒန်ဇယ်ဝါရှင်တန်နဲ့အီသန်ဟော့ခ်တို့ပါဝင်ပြီးတော့တရုတ်ဆောင်ထားကြတာပါသူရဲ့နောက်ဒုတိယနေရာမှာတော့ Warner Brothers ရုပ်ရှင်ထုတ်လို့ရေးကရိုက်ကူးတဲ့ stock ဆိုတဲ့ animation ကာတွန်းရုပ်ရှင်ကရှိပြီးတော့ပြီးခဲ့တဲ့သတင်းပတ်အတွင်းဝင်ငွေဒေါ်လာ 5.8 တန်းရပြီးတော့ဒုတိယလူကြည့်များဆုံးကဖြစ်ပါတယ်။ဒီရုပ်ရှင်အတွက်တော့သူတို့ကဒေါ်လာတန်း80အကုန်ကြကန်ပြီးတော့ရိုက်ကူးထားတာဖြစ်ပါတယ်ရှင်။တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းနလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းနဂရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my
own yacht.မရေသနာကျော်စီစဉ်တင်ဆက်တဲ့တတ်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့အမေရိကန်ပြည်ထောင်စုမှာစီးပွားရေးပညာမဟာဘွဲ့တင်တန်းတက်နေတဲ့ကိုပိုင်သူထက်ရဲ့အမြင်ကိုနားဆင်ကြရအောင်ပါရှင်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။
တော်ယုံကြည်တာကတော့အလောက်ကိုင်းပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမအသက်အရွယ်အိမ်ထောင်ရှိမရှိရုပ်ရည်စတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမပြုတင်ဘူးလို့ကျွန်တော်ယုံကြည်ပါတယ်ဒီခွဲခြားမှုတွေကိုကျွန်တော်ထူးထူးခြားခြားသတိထားမိတာကတော့လွန်ခဲ့တဲ့လအနေငယ်ကပါကျွန်တော်ကကြောင်းလဲပြီးတော့မယ်ကြောင်းပြီးရင်မြန်မာပြည်ပြန်ပြီးအလုပ်လုပ်မယ်လို့စိတ်ကူးပါတယ်ဒါကြောင့်မြန်မာအလင်းကြေးမုံစတဲ့သတင်းစာတွေကနေအလုပ်ခေါ်စာတွေကိုကျွန်တော်စဖတ်မိပါတယ်လုတ်ခေါ်စာတွေထဲမှာကျွန်တော်ထူးထူးခြားခြားတွေးမိတာကတော့အသက်အပိုင်းအခြားကန့်သက်ထားတာတွေပါဥပမာအသက်30အောက်အသက်20နဲ့30ကြားစသဖြင့်အလုတ်ကိုင်းတွေကိုအသက်နဲ့ကန့်သက်ပြီးခေါ်တာတွေတွေ့နေရပါတယ်ဒါရင်မကသေးပါဘူးအစိုးရတရားဝင်သတင်းစာကြီးတွေကပါရဂူဘွဲ့ခေါ်စာတွေကိုလည်းပဲဖတ်မိပါတယ်အဲ့ဒီပါရဂူဘွဲ့ရှောက်ထားဖို့ခေါ်ယူတဲ့နေရာမှာလည်းပဲအသက်30နှစ်နှစ်ထက်မကြီးရဝန်ထမ်းဖြစ်ပါကအသက်အကန့်အသက် short pot စဉ်းစားပေးမိစသဖြင့်အသက်ကန့်သက်ထားတာတွေတွေ့ရပါတယ်။အဲ့ဒီတော့လူတယောက်ဟာအသက်32နှစ်ကျော်ရင်ပါရဂူဘွဲ့ဆက်တက်ခွင့်ဆုံးရှုံးသွားတဲ့သဘောပါ။အလားတူပဲအစိုးရအသစ်လက်ထက်ပညာရေးဝန်ကြီးဌာနကဖွင့်တဲ့အသက်မိုးဝမ်းကြောင်းပညာသင်တန်းခေါ်စာတွေမှာလည်းပဲလူပြိုအပြိုဖြစ်ရမည်ဆိုတဲ့ကန့်သက်ချက်တွေတွေ့နေရပါတယ်။ အဲ့ဒီတော့လူတယောက်ဟာအသက်ငယ်ငယ်နဲ့အိမ်အောင်ကြွားရင်ဘဝတလန်ဆုံးရှုံးသွားတဲ့သဘောဖြစ်နေပါတယ်။အုတ်စီတနန်းတန်ကြီးတန်ခွေတနန်းအချုပ်တနန်းစတဲ့အသက်မိုးဝမ်းကြောင့်တနန်းတွေဆိုတာလူတယောက်အသက်မွေးလောက်ကင်စားတောက်လို့ရအောင်တင်ကြပေးတဲ့တနန်းတွေပါ။အိမ်အောင်ကြွားလို့အသက်မိုးဝမ်းကြောင့်ပညာတစ်ခုကိုတင်ခွင့်မရှိတော့ဘူးလို့ကန့်သက်လိုက်တာဟာမဖြစ်သင့်ဘူးလို့ကျွန်တော်ယုံက
ပြည်ပြရမီအိမ်တော်မရှိရစသဖြင့်ကတ်သက်ထားတာတွေတွေ့ရပါတယ်။ရုပ်ရှင်တရုပ်ဆောင်မော်ဒယ်စားတဲ့လုပ်ငန်းတွေမှာယုတ်ရီကအဓိကကြပါပေမဲ့တန်ရှင်ရေးကားဒရိုင်ဘာစားတဲ့လုပ်ငန်းတွေမှာယုတ်ရီထက်လုပ်ငန်းအကြီးချင်းကပိုပြီးအဓိကကြပါတယ်။အခြားခင်မီဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့အသက်ယုတ်ရီကြားမှအိမ်တော်ရှိမရှိစားတဲ့အပေါ်မှာအခြေခံပြီးခွဲခြားမှုတွေမလုပ်ဖို့ တာမြစ်ထားတဲ့ဥပဒေတွေပြဋ္ဌာန်းထားပါတယ်။ယူနိုက်တက်နေးရှင်းဝါဘင်းစတဲ့ကမ္ဘာအဖွဲ့အစည်းတွေကအလုပ်ခေါ်စာတွေမှာတော့အသက်ကန့်သက်ချက်တွေထည့်မရေးထားပါဘူး။ဥပမာအလုပ်တစ်ခုကအသက်ငယ်ငယ်လူတွေကိုခေါ်ကျင်တဲ့ဆိုရင်တော့ fresh graduates of welcome ပူပူနွေးနွေးပွဲရထားတဲ့ကျောင်းသားကျောင်းသူတွေရှောင်းနိုင်ပြီဆိုတဲ့သဘောပါ။ဒါပေမဲ့ top level management လို့ခေါ်တဲ့ရာထူးမြင့်မြင့်အလုပ်တွေကိုခေါ်တဲ့နေရာမှာတော့အသက်အနည်းဆုံးဘလောက်ရှိရမည်ဆိုတာကိုမရေးပဲအနည်းဆုံးလုပ်သက်10နှစ်ရှိရမည်15နှစ်ရှိရမည်စသဖြင့် we need လို့ရေးတတ်ကြပါတယ်။ပညာသင်ခွင့်လျှောက်လာတွေခေါ်ယူတဲ့နေရာမှာတော့နိုင်ငံတော်တော်များများမှာအသက်အကန့်အသတ်တွေမထားတော့ပါဘူး။ဒါကြောင့်ဤကုန်းအားဖြင့်ပြောရရင်အလုပ်အကိုင်းပညာရေးအခွင့်အလမ်းတွေရှောက်ထားတဲ့နေရာမှာကြားမှအသက်အရွယ်အိမ်တော်ရှိမရှိရုပ်ရည်စားတဲ့အချက်တွေပေါ်အခြေခံပြီးခွဲခြားမှုတွေလျော့နည်းပပျောက်သွားပါစေလို့တိုက်တွန်းလိုက်ပါရစေ။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပေးဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmeseatvoanews.com burmeseatvoanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလှည့်ကြီးညာပေးပါမယ်ရှင
်။ကိုလံဘီယာအစိုးရနဲ့ FARC သဘောအဖွဲ့တွေအကြားနောက်ဆုံးဆင့်ညဉ့်ညဤသဘောတူညီချက်ကိုဒီကနေ့တနင်္လာနေ့မှာလက်မှတ်ရေးထိုးတော့မှာဖြစ်လို့ကမ္ဘာနောက်ချမ်းမှာနှစ်ရှည်ကြာဆုံးဖြစ်နေတဲ့တော်လန်ပုံကံမှုတွေနဲ့ပြည်တွင်းစစ်အဆုံးသတ်နိုင်တော့မှာဖြစ်ပါတယ်။FARC သဘောအဖွဲ့နဲ့ကိုလံဘီယာဆွေရကြလက်နက်ကင်ပြိပက္ခတွေကြောင့်ကိုလံဘီယာနိုင်ငံမှာလူအောင်နှစ်သိန်းခွဲကျော်သေဆုံးခဲ့ရပြီးတော့၅သန်းထက်မနည်းအိုးအိမ်မဲ့ခဲ့ရတာပါ။အခုသဘောတူညီချက်ကိုတော့အောက်တိုဘာလ၂ရက်နေ့ကျင်းပမယ့်နိုင်ငံလုံးဆိုင်ရာလူမှုစန္ဒအခိုင်အဝဲမှာအတည်ပြုမှာဖြစ်ပါတယ်ရှင်။ဆီးရီးယားပြိပက္ခနဲ့ပတ်သက်လို့နိုင်ငံရေးအဖြေရှာဖို့မျှော်လင့်ချက်ဆက်ရှိနေဆဲဖြစ်ပေမဲ့ကုလသမဂ္ဂမှာအမေရိကန်နဲ့ဗြိတိန်အထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ချက်တွေဟာဒီလုပ်ငန်းစဉ်ကိုတိကျစေတယ်လို့ရုရှားဆွေရကပြောပါတယ်အချက်ဖက်သမားတွေဟာဒီအပြစ်ခက်ရက်စရေးကိုအသုံးချပြီးအင်အားပြန်လည်ဆူဆီးတာတိစောက်တာတွေလုပ်နေတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ဖ်ကဒီကနေ့ပြောပါတယ်ရှင်ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူတို့ပိုင်တယ်လို့ပြောနေတဲ့အရှေ့တရုတ်ပင်လယ်ထဲကအငင်းပွားနေပြီးအထက်မှာတရုတ်စစ်လေယာဉ်တွေပြန်တန်းခဲ့တာနဲ့ပတ်သက်လို့တော့ဂျပန်ဆွေရကဒီကနေ့တရုတ်ကိုသတိပေးလိုက်ပါတယ်တရုတ်နိုင်ငံကဒါယိုယူလို့ခေါ်ပြီးသူတို့ပိုင်ဆိုင်ကြောင်းပြောထားတဲ့ဒီဂျပန်ဆွေရထိန်းချုပ်ရာဆန်ကာကူကျွန်းစုရဲ့အရှေ့ဘက်မီယာကိုရေးလက်ချာမှာတရုတ်စစ်လေယာဉ်တွေမနေ့ကတနင်္ဂနွေနေ့မှာပြန်တန်းခဲ့တာဖြစ်ပါတယ်ရှင်မြောက်ကိုရီးယားဆွေရကနျူကလ িয়ার ဆန်တပ်မှုတွေတိုးမြင့်လှုပ်ဆောင်လာနေတဲ့အပေါ်ဒေသတွင်းပြည်ပခါပုံမှုကြီးထွားလာနိုင်တာနဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားနှစ်နိုင်ငံပူးပေါင်းပြီးရေချောင်းဆင်ရဆေးရေးလေ့ကျင့်မှုတွေဒီကနေ့ပြုလုပ်ခဲ့ကြပါရစေ
။သတင်းကြေညာကိုမက်ခင်ဖြူထွေးကကြေညာပေးခဲ့တာဖြစ်ပါရစေ။တနင်္လာနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုင်းဆက်ရအသံဖန်းအင်ဂျင်နီယာကတော့မီကဲလ်ဒူဘင်စကီဖြစ်ပါရစေ။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါရစေ။မနက်ခင်းထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ဖိုင်းလိုမီတာ24/40/49/50လို့ကနေဖမ်းယူနားဆင်နိုင်ကြပါရစေ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.